ကြည့်ဦးချင်းဆရာတော်ရှင်ဒီမြတ်ဒီဖြာယနေ့ညသာသနာတော်နှစ်2565ခုနှစ်ကောဇာတက္ကရ1383ခုနှစ်ပြာဇိုလာပြည့်ကျော်14ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောခင်အောင်မြင့်နှင့်ဇနီးဒေါ်အေးတန်မိသားစုဒေါ်အေးတန်မိသားစုမှနှင့်ကုသိုလ်အဖြစ်ဆင်ရင်ကျင်းပပြုလုပ်အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လျင်၍ကျေးဇူးတော်ရှင်ပါမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားတွေ့တော်ခြေတော်စုံဦးခတ်၍ယူသည်စွာရှောက်ထားအပ်ပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ဖျားတို့လာပြီကျော်14ရက်2022ခုနှစ်ဇန်နဝါရီလ30ရက်တနင်္ဂနွေနေ့၌အွန်လိုင်းမှာဟောကြားအပ်သောထေဝါဒဟတုတ်အနှစ်ချုပ်တရားဒေသနာတော်ထိတုတ်တန်ကဘုရားဘာသာဝင်တို့အတွက်ဘေးကွန်များဖြစ်ပေါ်လာလို့ရှိရင်ဖြစ်ဆိုထရလမ်းညွှန်မှုပြုထားတဲ့တုတ်တန်တစ်ခုပဲဖြစ်တယ်ဒီတုတ်တန်ကိုဟောကြားတာတော့ရှင်သာရိပုတ္တရာမထေရမြတ်ဟောကြားတာပါအဲ့တော့ဒီလမ်းညွှန်ထားတဲ့ဒီတုတ်တန်ကိုနိုင်ယူမှတ်သားပြီးတော့ကြည့်ပဲဆိုလို့ရှိရင်ဘုရားဘာသာရေးအနေနဲ့မြတ်စွာဘုရားရဲ့အာဘောချဘုရားတရားတော်နဲ့ပတ်သက်ပြီးတော့ဖြည့်ဆို့နိုင်မှာဖြစ်တယ်ပေါ့အဲကြောင့်ဒီတုတ်တန်ကိုဖြစ်ပေါ်လာပုံကနေစတင်ပြီးတော့တာယုတ်တဏိကာယခဏဝကတာယုတ်ပါဠိတော်မှာလာရှိတဲ့အတိုင်းမှတ်သားပြီးနိုင်ယူကြရအောင်ယေရှုဘုရားဟာတက္ကတိုင်းတာဂိဝိမင်းတို့ရဲ့ပိုင်နေဖြစ်တဲ့ဒေဝတဟလို့ခေါ်တဲ့ဏီကုံးရွာမှာရှောက်ရှိသတင်းသုံးနေတဲ့အချိန်ဖြစ်တယ်တက္ကတိုင်ပါဝင်ဖြစ်တဲ့ထေဝတဟဏီကုံရမှာမြတ်စွာဘုရားရောက်ရှိနေတဲ့အချိန်အနောက်ဘက်နေရီကိုခီးထွက်ကြမဲ့ယဟန်တော်တွေဟာမြတ်စွာဘုရားထံလာရောက်ပြီးတော့ချဉ်ကပ်ကြတယ်ဆီကပ်ပြီးတော့မြတ်စွာဘုရားကိုခွင့်ပန်ကြတယ်အဲ့ဒီကအစဒီတုတ်တန်ဖြစ်လာတဲ့သဘောပဲခရီးထွက်မဲ့ယဟန်နေဟာမြတ်စွာဘုရားကိုရှောက်ကြတယ်အရှင်ဘုရားတပည့်တော်တို့ဟာအနောက်ပိုင်းနေထေသတွေကိုခီးသွားကြပါမယ်အနောက်ပိုင်းဒေသတွေမှာနေထိုင်မှုစိတ်ကူးကြပါတယ်လို့မြတ်စွာဘုရားကိုရှောက်တယ်အဲ့တော့ဒါဘုရားနဲ့အတူနေတဲ့ယဟန်နေဟာထုံတန်းစင်လာမြတ်စွာဘုရားကိုခွင့်ပန်ကြတာဖြစ်တယ်အဲ့ဒီချိန်မှာမြတ်စွာဘုရားကယဟန်တို့သာရိပုတ္တရာနဲ့ရောတွေ့ပြီလားသာရိပုတ္တရာစီရောခွင့်ပန်စကားပြောကြပြီလားလို့ဒီမိကုန်းလေးမိလိုက်တော့အရှင်ဘုရားတပည့်တော်တို့ခရီးထွက်ဖို့အတွက်အရှင်သာရိပုတ္တရာကိုတော့ခွင့်ပန်သမှုမပြုရသေးပါဘူးတဲ့အဲ့ဒီခါမှာမြတ်စွာဘုရားကအပ္ပလောကိတဘိက္ခေသာရိပုတ္တံယဟန်တို့သာရိပုတ္တရာကိုခွင့်ပန်ကြသာရိပုတ္တရာနဲ့တွေ့လိုက်ကြအောင် ဘာဖြစ်လို့လဲဆိုရင်သာရိပုတ္တရာဟာပညာရှိတယ်မိမိရဲ့တရင်သုံးဘောယဟန်နေအပိချိမြောက်တတ်တယ်မြတ်သောအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်ရိယဟန်နေကိုအပိချိမြောက်တတ်တယ်ဒါမို့ကိုသွားမဲ့ဒေသနဲ့ပတ်သက်ပြီးတော့သာရိပုတ္တရာရဲ့သုံးသင်ဆုံးမချက်တွေဟာတမုရှိလို့သာရိပုတ္တရာကိုခွင့်ပန်လိုက်ကြအောင်လို့မြတ်စွာဘုရားတိုက်တွန်းလိုက်တော့အယံတော်ရီဟာကောင်းပါပြီဖျားဆိုပြီးမြတ်စွာဘုရားတန်ကထွက်ခွာပြီးရှင်သာရိပုတ္တရာထံခွင့်ပန်မှုသွားကြတယ်အဲ့ဒီချိန်မှာရှင်သာရိပုတ္တရာကလည်းမြတ်စွာဘုရားနဲ့အလွန်ကြီးမဝေးလှတဲ့နေ့မှာနေလို့ထိုင်လို့ကောင်းအောင်ပြုပြင်ထားတဲ့ချင်းရွေးပင်ချုပ်ကြီးအောက်မှာဟိုနေလို့ထိုင်လို့ကောင်းအောင်လှုပ်ထားတဲ့နေရာလေးမှာသတင်းသုံးနေတယ်အပေါ်ကချင်းရွေးချုပ်ကြီးတင်ထားတဲ့အမိုးကားလို့ဖြစ်နေတဲ့ခြုံအောက်မှာလုံလုံချုံချုံအေးချမ်းချမ်းတပားတဲ့သမဘဝင်စားနေတဲ့အချိန်မှာသတင်းသုံးနေတာဖြစ်တယ်ရှင်သာရိပုတ္တရာသတင်းသုံးနေတဲ့ချင်းရွေးခြုံကြီးရှိတဲ့နေရာကိုယဟန်နေကသွားရောက်ကြပြီထုံးစံအတိုင်းရှင်သာရိပုတ္တရာနာရောက်သွားပြီတော့နှုတ်ဆက်စကားပြောကြတယ်ကျမ်းမာရေးမိမြညတယ်နေထိုင်နေပတ်သက်ပြီးတော့ပြောဆိုနှုတ်ဆက်ကြပြီတဲ့နောက်မှာရှင်နေကရှင်သာရိပုတ္တရာမထေရမြတ်ကိုခွင့်တော်စကားပြောကြတယ်အရှင်သာရိပုတ္တရာဖရာတပည့်တော်တို့အနောက်ပိုင်းဒေသတွေကိုသွားဖို့အလိုရှိကြပါတယ်သွားရောက်ခြင်းကြပါတယ်အနောက်ပိုင်းဒေသတွေမှာနေထိုင်မယ်လို့စိတ်ကူးကြပါတယ်မြတ်စွာဘုရားကလည်းတပည့်တော်တို့ခွင့်ပန်ပေးပါပြီလို့ရှင်သာရိပုတ္တရာကိုလှူရှောက်တာဒါတော့ဒီအဖွဲ့အစည်းတည့်ရမှာမြတ်စွာဘုရားပြီးလို့ရှိရင်တော့ဝါအကြီးဆုံးမဟုတ်ပေမဲ့လို့မြတ်စွာဘုရားပြီးရင်သာသနာတော်ဗုဒ္ဓသာသနာသံဃာအဖွဲ့အစည်းမှာလေးစားအသုံးပုဂ္ဂိုလ်ဟာရှင်သာရိပုတ္တရာပဲဖြစ်တယ်ပေါ့ဘုရားပြီးရင်ပညာအထက်မြတ်ဆုံးဖြစ်လို့မြတ်စွာဘုရားရဲ့နောက်မှာလေးစားမှုခံရဆုံးကရှင်သာရိပုတ္တရာဒါကြောင့်မို့တလေးတစားရှင်သာရိပုတ္တရာကိုလာရောက်ပြီးတော့ခွင့်ပန်ကြခြင်းဖြစ်တယ်ပြောမယ်ဆိုရင်ဗုဒ္ဓသာသနာတော်မှာဖျားပြီးလို့ရှင်ဒုတိယခေါင်းဆောင်ကရှင်သာရိပုတ္တရာတတိယခေါင်းဆောင်ကရှင်မောကလံဖြစ်ပြီးတော့မှအဲ့ဒီနောက်မှာရှင်မကတ္တပတို့တိတုမဟာသာဝကကြီးတွေကဥဆောင်နေကြတာဖြစ်တယ်ဖျားနောက်မှာတော့ရှင်သာရိပုတ္တရာကပညာအထက်မြင့်ဆုံးဖြစ်လို့ဖျားပြီးရင်တော့ရှင်သာရိပုတ္တရာကိုအာဂုအထာပြုကြရတာဖြစ်တယ်ပေါ့ဒါကြောင့်ရှင်သာရိပုတ္တရာကိုခွင့်ပန်ဖို့လေမြတ်စွာဘုရားကတိုက်တွန်းလိုက်တာရဟန်းတွေကရှင်သာရိပုတ္တရာထံသွားပြီးတော့ခွင့်ပန်စကားပြောကြတယ်အဲ့တော့ရှင်သာရိပုတ္တရာကခီးသွားမယ်ဆိုတော့ခီးသွားမယ်ယဟန်တွေကိုဘာမေးပြုတယ်လဲဆိုလို့ရှင်ငါရှင်ယဟန်တို့ခီးသွားကြတော့မယ်ဆိုလို့ရှင်တိုင်းဒေသတိုင်းကြပြည်ကြရောက်သွားတယ်ဆိုလို့ရှင်နဲ့တိုင်းကြပြည်ကြရောက်လာတဲ့ယဟန်ကို ထိုဒေသမှာရှိတဲ့မင်းဆိုရသပညာရှိတယ်ပြမနာပညာရှိတယ်အဲ့ရထဲကကဟပတိပညာရှိတယ်ဘာသာရေးဘက်ကသမနာပညာရှိတယ်ဆိုတာထိုထိုအရာဒေသမှာရှိလိမ့်ရှိတယ်တဲ့ဝိလန်တဲ့ဒေသကယဟန်တပါးရောက်လာတယ်ဆိုရင်အဲ့ဒီပညာရှိတွေကလာရောက်စိတ်ကပ်ကြည့်ပြီးတော့မိကုန်းနေမေးလိမေးထားရှိကြတယ်မေးလိမေးထားရှိကြတယ်ပညာရှိပြီးစူးစမ်းလေးလာတဲ့ပုဂ္ဂိုလ်တွေဟာအရှင်ဘုရားတို့ရောက်သွားမယ်ဆိုလို့ရှိရင်သူတို့ကအရှင်ဘုရားတို့ကိုပထမဆုံးမေးမဲ့မေးခွန်းကတော့ဘာလဲလဲဆိုရင်ကိဉ္ဝါဒီပနာယတ္တမန္တနာသတ္ထာကိမေခာယိအရှင်ဘုရားတို့ကမြတ်စွာဘုရားရဲ့တပည့်တော်ကတွေဆိုတော့သူတို့ကမေးကြလိမ့်မယ်တဲ့အရှင်ဘုရားတို့ရဲ့ဆရာကောင်းဆောင်ဖြစ်တဲ့မြတ်စွာဘုရားဟာအဲ့လိုအယူဝါဒရှိပြီးဘယ်တရားမျိုးကိုဟောပြောလို့ရှိပါသလဲဆိုဒီနံပါတ်1မိကုန်းကိုသူတို့မေးလို့ရှိကြတယ်တဲ့အကယ်၍အဲ့ဒီမိကုန်းကိုမေးလာခဲ့လို့ရှိရင်ရှင်ဘုရားတို့မှာဖြေဆိုဖို့ရသော်ဘုရားရဲ့အလိုချအတိုင်းဖြေဆိုနိုင်ဖို့အတွက်လိလသိဉ္ယူမှတ်သားပြီးသိရှိနားလည်ပြီးဖြစ်ပါရဲ့လားအဲ့ဒါလို့မဖြစ်မှသာလဲကိုယ့်ရဲ့ဖြေဆိုချက်ဟာမြတ်စွာဘုရားကိုဆွဆွဲရမရောက်တာဖြစ်လိမ့်မယ်တဲ့မြတ်စွာဘုရားရဲ့အယူဝါဒမြတ်စွာဘုရားဟောပြတဲ့တရားရဲ့တရားနဲ့လျော်တဲ့တရားကိုဖြေဆိုရရောက်မှာဖြစ်တယ်အရှင်ဘုရားတို့ပြောတဲ့အဖြေတွေဟာအကဲ့ရဲ့လွတ်မဲ့အဖြေမျိုးတွေဖြစ်နိုင်တယ်ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးညီတွေ့ဘူးမရှိတဲ့အဖြေတွေလည်းဖြစ်နိုင်တယ်ကဲ့ရဲ့ဇာအချက်လက်တွေလည်းပါခြင်းပါမယ်အဲ့ဒါကြောင့်မှန်ကန်တိကျတဲ့အဖြေမျိုးရဖို့ရှင်ဘုရားတို့လေ့လာသိအခုပဲပြောပြလိုက်ပါမယ်လို့ဆိုပြီးတော့ရှင်သာရိပုတ္တရာကပြောပြတယ်ငါရှင်တို့တိုင်းတစ်ပါးကရောက်လာတဲ့ယဟန်တစ်ပါးကိုထိုဒေသမှာဒေသအသီးသီးမှာရှိတဲ့ခတ္တိယပန္ဒိတ်တွေဇမနပန္ဒိတ်တွေကာဗတိပန္ဒိတ်တွေသမနပန္ဒိတ်တွေလို့ဆိုရဲပညာရှိပုဂ္ဂိုလ်တွေဟာမီလီမီတာရှိကြတယ်တဲ့သူတို့ဟာစူးစမ်းလေးလာတတ်လို့ဘယ်လိုမိကုန်းนี่မိတတ်တုံးဆိုအရှင်ဘုရားတို့ရဲ့ဆရာကောရမမြတ်စွာဘုရားဟာဘာကိုဟောလို့ရှိသလဲဘယ်ဝါဒရှိသလဲဘယ်တရားကိုဟောပြောလို့ရှိသလဲဆိုတော့အဲ့ဒီခေတ်ကလည်းအယူဝါဒတွေကအများများရှိတယ်လေအမျိုးမျိုးရှိတယ်အမျိုးမျိုးဟောပြောနေကြတာရှိတယ်။အဲဒါကြောင့်မို့ယံကိုရမဘယ်လိုယူဝါဒမျိုးရှိပြီးဘယ်တရားမျိုးကိုဟောတယ်လဲဆိုတာမေးကြလိမ့်မယ်။အဲ့ဒီလိုရှင်ဘုရားတို့အမေးခံရပြီဆိုရင်ဒီလိုဖြေကြပါဆို။ဖြေပုံဖြေနည်းကိုသင်ပေးလိုက်တာတော့ရှင်ဘုရားတို့ရဲ့ဆရာပေဝါရရှိပြီဘာတရားကိုဟောတော့လို့မေးမယ်ဆိုလို့ရှိရင်ငါတို့ရဲ့ဆရာမြတ်စွာဘုရားဟာတဏှာရာဂစန္ဒရာဂကိုပယ်ဖြောက်ဖို့ဟောပြောလို့ရှိတယ်အစွဲလမ်းမထားဖို့တွေ့တာမှုတွေမရှိဖို့မြတ်စွာဘုရားဟောပြောလို့ရှိပါတယ်ဒါဘုရားတရားတော်နဲ့ပတ်သက်လို့ရှင်အဓိကဥတီချက်ကဒါပဲလူတွေဟာကိုယ်တဏ္ဍာမှာရှိတဲ့ ရုပ်တရားတွေပဲဖြစ်ဖြစ်သူများတဏ္ဍာမရှိတဲ့ရုပ်တရားပဲဖြစ်ဖြစ်ကိုယ်ခန္ဓာပဲဖြစ်ဖြစ်ဒုက္ခန္ဓာပဲဖြစ်ဖြစ်တက်မဲ့ပစ္စည်းဝတ္ထုတွေပဲဖြစ်ဖြစ်လူလာခြင်းတွေ့တာခြင်းဆိုတာရှိကြတယ်ဆန္ဒရာဂဆန္ဒရာဂဆိုတာဒီနေရာမှာဆန္ဒဆိုတာတဏ္ဍာကကိုပဲရည်ညွှန်းတာဖြစ်ပါတယ်အဲ့တော့ခွဲကြည့်မယ်ဆိုရင်ဆန္ဒဆိုတာလောဘနဲ့မရသေးတာကိုလိုချင်တယ်။ရာဂဆိုတာကြတော့ရပြီးသားကိုသိမ့်ပိုက်တယ်လို့ဒီလိုအသေးပဲခွဲရင်လည်းဖြစ်ပါတယ်။သို့မဟုတ်ဆန္ဒရာဂနှစ်ခုစလုံးဟာလောဘကိုပဲဆိုလိုတာ။လောဘရဲ့သဘောကမရသေးခြင်းလိုချင်တယ်ရပြီးရင်ဆုတ်ကင်ထားတယ်သိမ့်ပိုက်ထားတယ်။သစ္စာလေးပါးမှာဒီတဏှာကိုပဲဒုက္ခသမုဒယလို့မြတ်စွာဘုရားဟောခဲ့တာဖြစ်တယ်။ဟောတာဖြစ်တယ်လောကမှာဒုက္ခဖြစ်ပေါ်နေတာဘာကြောင့်လို့ဆိုရင်ဒီတဏှာရာဂကြောင့်ပဲဖြစ်ပေါ်နေတာဖြစ်တယ်။အဲ့ဒီတဏှာရာဂကိုဝိနည်းရဆိုပယ်ဖြောက်တာ။ဆန္ဒရာဂဝိနည်းရ။ဘယ်ရာပဲဖြစ်ဖြစ်တရှိပဲဖြစ်ဖြစ်တမဲပဲဖြစ်ဖြစ်ဘယ်ရာဘောပဲဖြစ်ဖြစ်တွေ့တာမှုတွေပေါ့တဏ္ဍမှုတွေလူချင်းမှုတွေသိမ့်ပိုက်မှုတွေတဏ္ဍလောဘတွေတာရီကိုဖယ်ရှားဖို့ငါတို့ရဲ့ဆရာဟာဟောပြောလို့ရှိပါတယ်လို့ဒီတခေါင်းနဲ့ပဲဖြေလိုက်ရင်လုံလောက်တယ်လို့ရှင်သာရိပုတ္တရာသင်ပေးတာเนาะဒါပဲဖြေလိုက်ပါဆန္ဒရာဂဝိနည်းခာယီသူတို့ကထပ်ပြီးတော့မေးလိုက်ဦးမယ်တဲ့ဘာလို့လို့ဆိုတော့ထပ်ပြီးတော့မေးကြလိုက်မယ်တဲ့အဲ့ဒီလိုမေးလို့ရှင်မှန်ကန်တဲ့အဖြေပေးဖို့ကတော့ဒီလိုပေးရမှာတဲ့တကယ်လို့ရုပ်ခန္ဓာပေါ်မှာလူချင်းတတ်မဲ့တဲ့ဆန္ဒရာဂကိုဖယ်ရှားရမယ်စိတ်ခံစားချက်ဆိုတဲ့ဝေဒနာပေါ်မှာလူကျင်တဲ့ဆန္ဒတွေ့တာမှုရာဂကိုဖယ်ရှားမှာဖြစ်တယ်စိတ်ထဲကမှတ်သားမှုအမှတ်တင်ညာပေါ်မှာလူကျင်တဲ့ဆန္ဒတွေ့တာမှုရာဂကိုဖယ်ရှားဖို့ဟောပြောတာဖြစ်တယ်သင်္ခါရလို့ဆိုတဲ့တွေ့တော့ကြံစည်မှုအထုတ်ကြိုးပမ်းမှုတွေပေါ်မှာလူကျင်တဲ့ဆန္ဒနဲ့တွေ့တာတဲ့ရာဂကိုဖယ်ရှားဖို့ဟောပြောတာဖြစ်တယ်ဝိညာဏလို့ဆိုရဲအသိစိတ်ပေါ်မှာလူကျင်တဲ့ဆန္ဒနဲ့တွေ့တာတဲ့ရာဂဖယ်ရှားပြစ်ဖို့မြတ်စွာဘုရားဟောကြားခြင်းဖြစ်တယ်ဆိုလိုတာကတော့ခန္ဓာ၅ပါးပေါ်မှာလူကျင်တဲ့ဆန္ဒတွေ့တာတဲ့ရာဂဒါကိုဖယ်ရှားပြစ်ဖို့ဟောတာဖြစ်ပါတယ်လို့ဆိုတော့ခန္ဓာ၅ပါးလို့ပြောလိုက်လို့ရှိရင်အလုံးချုပ်မိသွားတာရုပ်ခန္ဓာဆိုတာသက်ရှိသက်မဲ့နှမျိုးနဲ့ဆိုင်တယ်စိတ်ခံစားချက်တို့စိတ်မသားချက်စိတ်ရဲ့ကြိုးပမ်းအထောက်ချက်တို့စိတ်ဆိုတဲ့အတွေးတွေတို့အဲ့ဒီဝေဒနာတင်ညာသင်္ခါရဆိုတာနန္တရားအဲ့တော့အချင်းချင်းပြောလိုက်လို့ရှိရင်ယုံနဲ့နှမျိုးပေါ်မှာသက်ရှိသက်မဲ့ယုံနဲ့သက်ရှိမှရှိတဲ့စိတ်ခံစားချက်မှတ်သားချက်ကြိုးပမ်းအထောက်ချက်စိတ်ဆိုတဲ့တရားတွေပေါ်မှာလူချင်းတမဲ့မှုနဲ့တွေ့တာမှုဆိုတာကိုဖယ်ရှားဖို့မြတ်စွာဘုရားဟောပြောတာဖြစ်ပါတယ်ဒါအလုံးကိုခြုံပြီးတော့ပြောလိုက်တဲ့စကားတစ်ခုပဲเนาะတွေ့တာမှုကိုဖယ်ရမယ်ဆိုဘယ်မှာတွေ့တာတာကိုဖယ်ရမလဲဆိုအကယ်၍သာပြောမယ်ဆိုရင်သာသမီပေါ်တွေ့တာတာဖယ်ရမယ်ကိုယ်ခန္ဓာကိုယ်ပေါ်တွေ့တာရဖယ်ရမယ်။ကိုယ်မိတ်ဆွေတွေပေါ်မှာတွေ့တာရဖယ်ရမယ်။ကိုယ်ပိုင်ဆိုင်တဲ့ပစ္စည်းတွေပေါ်မှာတွေ့တာ။လောကကြီးကိုတွေ့တာရဒီလိုပြောလို့ရှိရင်ကုန်နိုင်မှာမဟုတ်ဘူး။ပြည့်လည်းပြည့်စုံမှာမဟုတ်ဘူး။အဲ့တော့လောကကြီးတစ်ခုလုံးကိုခန္ဓာ၅ပါးနဲ့ချုပ်ပြီးတော့ပြောလိုက်တဲ့အားလုံးပါသွားတယ်။အမည်နာမတွေတတ်နေမဲ့ဆိုလို့ရှိရင်မဆုံးနိုင်ဘူး။ဒါကြောင့်မို့ခန္ဓာ၅ပါးပေါ်မှာတွေ့တာတဲ့ ဆန္ဒရာဂကိုဖယ်ရှားမယ်လို့မြတ်စွာဘုရားဟောပါတယ်ဆိုလုံးဝပြည့်စုံတဲ့အဖြေစကားဖြစ်သွားတယ်ပေါ့အဲ့တော့ခန္ဓာငါးပါးကလွဲလို့လောကမှာတဘာဝတရားအနေနဲ့တခြားအရာရှိမှမရှိတာတွေ့တာစရာဆိုတာလည်းရှိမှမရှိတော့တာဒါကြောင့်မို့ခန္ဓာငါးပါးလို့ပြောလိုက်တာနဲ့ဒါလုံးဝပြည့်စုံသွားတယ်လို့ရှင်သာရိပုတ္တရာကအဲ့လိုဖြည့်ပေးလိုက်ဖြည့်ပေးပြီးတော့ဆက်ပြီးတော့မိတ်တယ်ငါရှင်တို့တလောက်သေးနဲ့လေသူတို့ကချိန်နဲ့အောင်မမဟုတ်သေးဘူးတဲ့ဆက်ပြီးတော့မေးကြလိုက်အောင်မဲတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေဟာစူးစမ်းတတ်တယ်လေ့လာတတ်တယ်ဒါကြောင့်မို့ငါရှင်တို့ဆက်ပြီးတော့မေးခွန်းထုတ်လိုက်အောင်မဲတဲ့ငါရှင်တို့အဖြေကိုနှစ်သက်သွားပြီးနောက်မေးခွန်းတိုင်းထပ်ထုတ်လိုက်မယ်ဘာမေးခွန်းထုတ်မလို့ဆိုဘယ်လိုအပြစ်အနာစာကိုမြင်လို့ရုပ်ဝေဒနာသင်ညာသင်္ခါရဝิญဉ်လို့ဆိုတဲ့ခန္ဓာငါးပါးပေါ်မှာလူကျင်တဲ့ဆန္ဒတွေ့တာတဲ့ရာဂကိုဖယ်ရှားဖို့ရှင်ဘုရားတို့ဆရာကဟောတာလေ။ဘာဖြစ်လို့ဟောတာလဲ။ဘာအပြစ်ရှိလို့လဲ။ဒါကြိုးကြောင်းဆင်ညင်တာလေးတွေနော်။ဘယ်အပြစ်ကြောင့်အလုပ်တစ်ခုကိုဆွတ်လွတ်ဖို့ပြောတယ်ဆိုတာအပြစ်ရှိရမှာ။နော်။ဆန္ဒရာဂဒီရာဂဆိုတဲ့ကိလေသာတရားကိုဖယ်ရှားမယ်ဆိုတာဟုတ်ပြီယုတ်ဝေရဏတင်ညာသင်္ခါရဝိညာဉ်ခန္ဓာငါးပါးပေါ်မှာတွေ့တာတဲ့တာကိုဖယ်ရှားမယ်ဆိုတာဒါဖြင့်မဖယ်ရှားရင်ဘာဖြစ်တယ်လဲတွေ့တာရောရောဘယ်လိုအပြစ်တွေရှိလို့လဲတွေ့တာရောရောဘာဖြစ်တယ်လဲနော်ဘာချောက်ဘာတွေကိုမကောင်းတာတွေ့လို့ဖယ်ရှားခိုင်းတာလဲမလုံးနဲ့လို့ရှောင်ခိုင်းတာဟာမကောင်းတာရှိရမယ်အစာအာဟာရတော့မှဒီအစာဟာမကောင်းဘူးဒီအစာကိုမစားကြနဲ့လို့ပြောတာဒီအစာစားလို့ရှိရင်ဘာအပြစ်တွေဖြစ်နိုင်တော့ဆိုယောဂဝေဒနာတွေဘာယောဂတွေဖြစ်နိုင်နေဆိုတော့ဒီအစာရဲ့ဆိုးချိုးတွေကိုချိန်ပြီးတော့မစားနဲ့လို့တားမြစ်တာဖြစ်တယ်ဒီလမ်းကိုမသွားနဲ့လို့တားမြစ်ရင်ဒီလမ်းသွားရင်ဘာတွေဖြစ်နိုင်တယ်လဲဆိုတော့ဆိုးချိုးတွေဖြစ်လာမဲ့ဆိုးချိုးတွေကိုချိန်ပြီးတော့တားမြစ်ကြတာပဲဖြစ်တယ်ဒီလူနဲ့မပေါင်းနဲ့လို့ပြောရင်လည်းပဲအဲ့ဒီလူနဲ့ပေါင်းလို့ရှိရင်ဆိုးကျိုးတွေဖြစ်လာမှာ။မြင်လို့ပြောတာဖြစ်တယ်။ဒီစကားမပြောနဲ့လို့တားမြင်ရင်လည်းဒီစကားမျိုးပြောလို့ရှိရင်ဆိုးကျိုးတွေဖြစ်လာမှာတွေ့လို့ပြောတာဖြစ်တယ်။အဲ့ဒါမဟုတ်ဘဲနဲ့တက်တက်ကြီးနော်ဒီလမ်းမသွားနဲ့ဒီစားမစားနဲ့ဒီလူနဲ့မပေါင်းနဲ့လို့ပြောရင်အထိပ္ပယ်မရှိဘူးပေါ့။မကောင်းတဲ့အပြစ်မြင်ပြီးမှသာလဲလောကလူတွေပညာရှိတွေပြောဆိုတွေရှိတယ်တဲ့ထို့တူပဲအရှင်ဘုရားတို့ရဲ့ဆရာကယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာငါးပါးပေါ်မှာလူချင်းတွေ့တာတတ်မဲ့တဲ့တဏှာကိုဖယ်ရမယ်ဆိုတော့မဖယ်ရင်ဘာဖြစ်မှာမို့ဘယ်လိုအပြစ်နာစာတွေတွေ့ထားလို့ဖဲခိုင်းနဲ့လေတို့ဒီမေကွန်းထပ်ပြီးလေအောင်မယ်တဲ့ထပ်ပြီးတော့မေးလေအောင်မယ်တဲ့အဲ့ဒါလို့မေးလို့ရှိရင်ရှင်ဘုရားတို့ဒီလိုဖြေကြပါငါရှင်တို့မေးတဲ့ပုဂ္ဂိုလ်တန်ခါတို့ဆိုပြီးပြန်ဖြေပါတဲ့ဘယ်လိုဖြေရမလဲဆိုရင်ရှုပ်ဆိုတဲ့ရူပခန္ဓာပေါ်မှာတွေ့တာမှုရှိနေရင်စိတ်ဆန္ဒတွေရှိနေတဲ့ဆိုရင်ချစ်မြတ်နိုးမှုတွေရှိနေတဲ့ဆိုရင်ရုပ်ခန္ဓာပေါ်မှာလိုလားနေတဲ့တဏှာတွေဥပံမှုတွေကြောင်းကြမှုတွေတတ်မဲ့မှုတွေရှိနေမယ်ဆိုရင်အဲ့ဒီရှိတဲ့ပုဂ္ဂိုလ်ဟာဘယ်လိုအကျိုးတွေခံစားရသလဲလို့ဆိုရင်အဲ့ဒီသူလိုချင်တတ်မဲ့နေတဲ့တဏှာရူပခန္ဓာခန္ဓာဟာရုပ်ခန္ဓာကြီးဟာဒီတိုင်းနေမှာမဟုတ်ဘူးတဲ့ အဲ့ဒီယုတ်ခန္ဓာကြီးသူတွေ့တာတက်မဲ့နေတဲ့ယုတ်ခန္ဓာကြီးဟာဝိပရိနာမပြောင်းလဲလာလိမ့်မယ်အညထာဘာဝငကိုနေထားနဲ့မတူတဲ့အခြေအနေတွေဖြစ်ပေါ်လာလိမ့်မယ်အဲ့တော့ကိုတွေ့တာတယ်ဆိုတဲ့ယုတ်ကြီးဟာကိုယုတ်ပဲကြည့်တနေ့တနေ့နဲ့အချိန်ကုန်လာလို့အသက်ရွယ်ရလာလို့ရှင်ပင်ကိုယ်ကလှတဲ့လူတောင်မှပဲတဖြည်းဖြည်းအယုတ်ဆိုးကြီးတန်ဖြစ်လာတယ်။ကောင်းမွန်ကဆွေးနေဖြူလာတဲ့ဒါဟာပြောင်းလဲမှုတွေပဲ။ပရည်တွေတွန့်လာတဲ့ပြောင်းလဲမှုတွေပဲ။မျက်စိတွေမှုန်လာတဲ့နားတွေထိုင်လာတဲ့ခါးတွေကိုင်းလာတဲ့ပြောင်းလဲမှုတွေ။အရေးစင်းတွေခွန်အားတွေကျဆင်းလာတဲ့ဒါတွေရဲ့ပြောင်းလဲမှုတွေပဲ။အဲ့ဒီဝိပရိနာမရုပ်ပြက်ဆင်းပြက်ပြောင်းလာတတ်တယ်တဲ့အညထာဘာဝငယ်ငယ်တုန်းကနေမတူတဲ့ပုံစံမတူတာတွေဖြစ်လာလိမ့်မယ်တဲ့ဒါဟုတ်တာပေါ့သူသူကိုကိုဘသူရဲ့ဖြစ်ဖြစ်မွေးလာပြီးတဲ့နောက်မှာအဆင့်ဆင့်ပြောင်းလဲပြီးတော့လာခဲ့ကြတာအသက်ရွယ်ကြွေးပြီးအဖိုးကြီးမယ်ကြီးဖြစ်ပြီးဆိုလို့ရှင်အဲ့ဒါမှရုပ်ပြစ်ဆင်းပြက်အနေထားမျိုးတွေရောက်လာကြတာပဲအဲ့ဒီယုတ်တရားပေါ်မှာတွေ့တာနေမယ်ဆိုလို့ရှိရင်အဲ့ဒီလိုပြောင်းလဲပြီးတော့အခြေအနေတစ်ခုဖြစ်ပေါ်လာပြီဆိုရင်ယုတ်ခန္ဓာပေါ်မှာတွေ့တာတက်မဲ့နေတဲ့ပုဂ္ဂိုလ်ဖို့ဘာတွေမရှောင်လွှဲနိုင်အောင်ဘာတွေဖြစ်လာမလဲလို့ဆိုရင်တောကတဲ့စိတ်ပူပန်လာတဲ့ပရိဒီဝဖြစ်ရလေခြင်းဆိုပြီးတော့ငိုကြွေးလာတတ်တယ်ဒုက္ခကိုဆင်းရဲမှုတွေကြုံလာတယ်ဒေါမနတစိတ်ဆင်းရဲမှုတွေကြုံလာတယ်ဥပယတဒေါသနဲ့စိတ်ပင်ပန်းမှုတွေဖြစ်လာတယ်ဒါဟာအပြစ်ပဲကိုတွေ့တာနေတဲ့မတွေ့တာဘူးဆိုရင်ဒီအပြစ်တွေဖြစ်မှာမဟုတ်တွေ့တာနေသည့်အတွက်ကြောင့်တောကဖြစ်လာဆိုလိုတာကတွေ့တာတဲ့နေရာတိုင်းတောကဖြစ်တယ်ဆိုရင်တောကဖြစ်တာဆိုတော့ကိုတွေ့တာတဲ့နေရာဖြစ်တာပစ္စည်းတွေ့တာရင်အဲ့ဒီပစ္စည်းနဲ့ပတ်သက်ပြီးတောကဖြစ်မှာပဲလူကိုတွေ့တာရင်လူနဲ့ပတ်သက်ပြီးတောကဖြစ်မှာပဲကိုကိုကိုတွေ့တာရင်လည်းကိုကိုနဲ့ပတ်သက်ပြီးတောကဖြစ်မှာပဲဘာပဲဖြစ်ဖြစ်တွေ့တာမှုတဏှာရာဂမကင်းသေးလို့ကိုတွေ့တယ်တဲ့အရာတစ်ခုဟာပြောင်းလဲသွားမယ်ပျက်စီးသွားမယ်ပျောက်ကွယ်သွားမယ်ဆိုရင်ဒီလိုဟာယူချုံမရဖြစ်လာတယ်ဆိုတာဒါတွေ့တာမှုရဲ့အကျိုးဆက်ပဲဖြစ်တယ်တဲ့ထို့တူပဲစိတ်ခံစားခြင်းနဲ့ပတ်သက်ပြီးတော့လည်းပဲလူတွေဟာပြောင်းလဲသွားတဲ့အခါမှာယူချုံမရဖြစ်ကြတယ်ဥပမာမင်းပျော်နေတဲ့ဝမ်းမြောက်ဝမ်းသာဖြစ်နေတဲ့စိတ်ခံစားချက်လေးဟာဝမ်းနဲ့စရာကျုံလာတဲ့အခါအဲ့ဒီဝမ်းသာစရာဆိုတော့ပျောက်ကွယ်သွားပြန်တယ်ပျောက်ကွယ်သွားသည့်အတွက်ကြောင့်မကြည်မနှက်ဖြစ်ရတယ်ချမ်းသာတဲ့အနေထားအနေရှင်းတဲ့အနေထားရောက်သွားတယ်စိတ်ခံစားကြရပြန်တယ်တင်ညာတို့သင်္ခါရတို့ဝိညာဉ်တို့စိတ်တို့အနေထားတွေဟာလည်းပဲဒီတိုင်းပဲပေါ့အလုံးဟာထာဝရမမြဲတဲ့တဘာဝတရားတွေဖြစ်သည့်အတွက်ကြောင့်ပြောင်းလဲသွားတဲ့အချိန်မှာဧကန်ဒိဋ္ဌတွေ့တာမှုရှိနေရင်တော့တောကပရိဒေဝသိချာဖြစ်မှာပဲလို့ဒါကြောင့်မလို့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်တို့ပေါ်မှာတွေ့တာတဲ့တဏှာရာကရှိမယ်ဆိုလို့ရှိရင်အခုလို့တောကပရိဒေဝဒုက္ခဒေါမနတဥပယတဆိုတဲ့ခံစားချက်ပြင်းထန်တဲ့စိတ်ဓာတ်တွေစိတ်တွေနဲ့ရှင်ရဒုက္ခရောက်ရတဲ့ဆိုတဲ့ဒီအပြစ်ကိုမြင်လို့မြတ်စွာဘုရားကယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးပေါ်မှာသန္တာရကကိုဖယ်ရှားရမယ်လို့ဟောတာဖြစ်ပါတယ်လို့ဒီလိုဖြေပါတဲ့အဲ့ဒီဖြေရပြီးတဲ့နောက်မှာလည်းပဲတဲ့အဲ့ဒီပညာရှိဆိုတဲ့ပုဂ္ဂိုလ်ကြီးကစူဇန်လေးလာတဲ့အနေနဲ့ထပ်ပြီးမေးကြအောင်ပါပဲတဲ့ငါရှင်တို့ဘယ်လိုမေးမလို့ဆိုတော့ဒီမေးခွန်းကြတော့ဟုတ်ပါပြီ ီလိုအပြစ်တွေရှိလို့ဖယ်ရှားရမယ်လို့ပြောတယ်။ကဲဒါဖြင့်ဖယ်ရှားလိုက်ပါပြီ။ဖယ်ရှားလိုက်ရင်တော့ဘယ်လိုအကျိုးတွေရမှာတော့လူစရာအပြစ်ကိုလည်းသိကျင်တယ်အကျိုးကိုလည်းသိကျင်တယ်။ဒါကြောင့်မို့အကျိုးမရှိရင်လည်းမလုပ်ချင်ဘူး။အပြစ်ကင်းနိုင်လေဟိုအကျိုးမရှိတဲ့ဟာဆိုရင်မလုပ်ချင်ဘူး။အပြစ်လည်းကင်းတယ်အကျိုးလည်းရတယ်ဆိုတာရှိရတာဒါကြောင့်မို့ဘယ်လိုအကျိုးအာနိသင်ကိုတွေ့လို့သိထားလို့ရှုပ်ဝေဒနာတင်ညာသင်္ခါရတွေအပေါ်မှာတွေ့တာတတ်မဲ့မှုသန္တာရကကိုပယ်ရမယ်လို့ရှင်ဖျားတို့ဆရာဟာကဟောတာပါလေလို့ထပ်မေးကြအောင်မယ်တဲ့အဲ့လိုမေးရင်တော့နာရှင်တို့ဟာဒီလိုဖြည့်ပေးရလိမ့်မယ်တဲ့ဆိုပြီးရှင်သာရိပုတ္တရာကသူညံစွာနဲ့တိပိတာတရားဓမ္မတွေကိုရှင်းလင်းပြီးတော့အဖြေမှန်ပေးတတ်ဖို့ယဟန်တွေကိုသင်ကြားပေးနေတာเนาะအဲ့တော့ဘယ်လိုဖြည့်ရမလဲလို့ဆိုလို့ရှိရင်နာရှင်တို့ဒါယကာတို့ရုပ်ခန္ဓာပေါ်မှာရတမှုတွေလူကျင်မှုတွေချစ်မြတ်နိုးမှုတွေဆာလောင်မှုတွေပူပန်မှုတွေတတ်မဲ့မှုတွေကင်းမဲ့ဆိုလို့ရှိရင်တဲ့အဲ့ဒါတွေမရှိဘူးဆိုရင်ရုပ်ခန္ဓာကြီးကသဘာဝအလျောက်အချိန်တန်လို့ရှိရင်ပြောင်းလဲသွားမှာဖြစ်တယ်တမျိုးတစ်ပုံဖြစ်သွားမှာဖြစ်တယ်အဲ့ဒီလိုဖြစ်လာတဲ့အခါမှာတဲ့တွေ့တာမှုမရှိတဲ့ပုဂ္ဂိုလ်ဖို့စိတ်ပူပန်မှုတောကမထိနိုင်လို့ငိုကြွရတဲ့ပရိဒေဝကိုဆင်းရဲမှုဒုက္ခစိတ်မချမ်းသာမှုဒေါမနတစိတ်ထဲမှာပင်ပန်းမှုဆိုတာ၄ဒါ၄မဖြစ်တော့ပါဘူးတဲ့ထို့တူပဲဝေဒနာသင်ညာသင်္ခါရဝိညာဉ်တို့ဆိုတဲ့နန္ဒီအရိနဲ့ပတ်သက်ပြီးတော့လည်းပဲတွေ့တာမှုမရှိဘူးဆိုလို့ရှိရင်တဘာဝလျောက်ဝေဒနာဆိုတာလည်းပြောင်းလဲပျက်စီးသွားမှာပဲသင်ညာဆိုတာလည်းပြောင်းလဲပျက်စီးမှာပဲသင်္ခါရဆိုတာလည်းပြောင်းလဲပျက်စီးမှာပဲဝိညာဏဆိုတာလည်းပြောင်းလဲပျက်စီးမှာပဲဒုရယတဏ္ဍမှာဖြစ်တဲ့ယုတ်ဒီနန္ဒီဟာပြောင်းလဲပျက်စီးသွားတဲ့အနေထားမျိုးဖြစ်လာမှာအဲ့လိုဖြစ်လာလို့ရှိရင်ရှုဝေဒနာသင်ညာသင်္ခါရဝိညာဉ်တို့ဆိုရက်ဝေဒနာသင်ညာသင်္ခါရဝိညာဉ်တို့ဆိုရက်နန္တရားတွေပေါ်မှာတွေ့တာတတ်မဲ့မှုမရှိဘူးဆိုပါကတောကလည်းဖြစ်မှာမဟုတ်ဘူးပရိဒီဝလည်းဖြစ်မှာမဟုတ်ဘူးကိုယ်ဆင်းရဲမှုစိတ်ဆင်းရဲမှုလည်းဖြစ်မှာမဟုတ်ဘူးစိတ်ပင်ပန်းမှုတွေလည်းဖြစ်မှာမဟုတ်ဘူးအဲ့ဒီမဖြစ်တာဟာအလွန်ကောင်းတဲ့အနေအထားတစ်ခုပါတဲ့အဲ့ဒီအကျိုးကိုမြင်လို့မြတ်စွာဘုရားကရှုပ်ဝေဒနာသိညာသင်္ခါရဝိညာဉ်တို့ဆိုတဲ့ခန္ဓာ၅ပါးအပေါ်မှာတွေ့တာတတ်မဲ့မှုတဏှာရာဂကိုဖယ်ရှားဖို့ဟောတာဖြစ်ပါတယ်လို့ထိလို့အဖြေပေးလိုက်ပါဒါရှင်သာရိပုတ္တရာကသင်ကြားပြီးတော့ပေးတာဒီလိုအဖြေပေးဖို့သင်ကြားပေးနေတာအဲ့ဘုရားဘာသာတရားဖို့မှာဒီမင်္ဂန်နဲ့အဖြေတစ်ခုပေးဖို့ရာအမှန်တမ်းအရေးကြီးတယ်ဒါကြီးရွေးချက်လဲအမှန်တမ်းပြည့်စုံတယ်ပေါ့နော်ဘုရားရဲ့ဝါရနဲ့ပတ်သက်ပြီးအယူဝါရလည်းအမှန်တမ်းပြည့်စုံတယ်ပြည့်စုံတဲ့ဆုံးမသွန်သင်ချက်ပဲဖြစ်တယ်အချင်းချုပ်ပြီးပြန်ပြောရမယ်ဆိုရင်ဖေယားကဘာဟောလဲမေးလာလို့ရှင်ဘုရားဘာသာမြတ်စွာဘုရားဟောတာအနှစ်ချုပ်ပြောပါဘာဟောလဲဆိုရင်အေးတဏှာရာဂပဲဘုဟောတယ်တဏှာရာဂဖဲ့ဘုဟောတယ်ဒါလုံးဝမှန်တယ်ပေါ့ဒါဖြင့် तू ကထပ်မေးမယ်တဏှာရာဂပဲတယ်ဆိုတာဘယ်ပုံမှာပဲရမလဲဆိုဖြည့်ရမှာခန္ဓာ၅ပါးပုံမှာပဲရဒါအလုံးခြုံပြီးတဲ့အဖြေဖြစ်တယ်ပေါ့နော်တခုစီပြောမယ်ဆိုရင်ပက်ဆန်လိုချင်တာဖယ်ရမယ်အိမ်လိုချင်တာဖယ်ရမယ်ယာရုလိုချင်တာဖယ်ရမယ်ဒါတွေရှောက်ပြည့်ရင်မပြီးနိုင်တော့ လောကမှာလူတွေလူချင်းစရာတွေအများကြီးရှိတယ်။အဲ့ဒါတွေတစ်ခုစီပြောမယ်ဆိုလို့ရှိရင်မပြီးနိုင်ဘူး။အဲ့ဒါကြောင့်တလုံးနဲ့တဆူတဲ့နဲ့ပြီးအောင်ရသော်ဖျားဖြေတာ။ရှင်သာရိပုတ္တရာကသင်ပေးတာ။ရသော်ဖျားဖြေတဲ့အတိုင်းပဲသင်ပေးတာ။အဲ့တော့တဏှာကိုပယ်ရမယ်ဆိုတာသူသူကိုကိုတရဝတိုင်းမှာရှိတဲ့ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးနဲ့ဘဝဆိုတာခန္ဓာ၅ပါးနဲ့ဖွဲ့စည်းတာ။ခန္ဓာ၅ပါးဖြစ်တာကိုဘဝလို့ခေါ်တာပဲလေ။နော်။ဘဝဆိုတာတခြားဟာမှမဟုတ်ပဲ။ခန္ဓာ၅ပါးရဲ့ဖြစ်ပေါ်လာမှုကိုဘဝလို့ခေါ်တာ။အဲ့တော့ခန္ဓာ၅ပါးအပေါ်မှာတတမှုဖယ်ရှားခိုင်းတာပဲ။ခန္ဓာ၅ပါးအပေါ်မှာတတမှုကိုဖယ်ရှားပါ။ဒါဖြင့်အဲ့ဒါမဖယ်ရှားလို့ရှိရင်ဘာတိပြဿနာဖြစ်တယ်လေ။အဲမဖယ်ရှားဘူးဆိုလို့ရှိရင်တော့ဒီခန္ဓာ၅ပါးဆိုတာထာဝရမှာမဟုတ်တာအချိန်မရွေးနဲ့ပြောင်းလဲပြီးတော့ပျက်စီးသွားမဲ့အရာတွေဖြစ်တယ်အဲ့ဒီအချိန်ကျရင်တဏှာကရှိနေလို့ရှိရင်ဟုတ်လားရှက်ကြီးတငင်းတောကရဖြစ်ပရိဒီဝဖြစ်ရှင်ဘတ်စီတီငိုကြွေးရတဲ့ဒုက္ခတွေခံရလိမ့်မယ်ဆက်ပြီးဖြစ်ရလေချင်းဆိုတာတွေတွေးလိမ့်မယ်ဆက်ရှင်းမှုတွေနဲ့ကြုံရလိမ့်မယ်လို့သူဆိုလို့တာအဲ့ဒါပြည့်ပဲဒါဖြင့်အကယ်၍တဏှာရာဂကိုဖယ်လိုက်ရင်ရောဖယ်လိုက်ရင်တော့အေးအေးဆေးဆေးပဲဘာမှမဖြစ်တော့ဘူးအဲ့ဒီပုဂ္ဂိုလ်ဟာနော်ဒီလိုဆိုလိုတာပေါ့ဖယ်လိုက်နိုင်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့ယုတ်ခဏဟာပျက်စီးသွားတော့လည်းပဲတော့ကမဖြစ်တော့ဘူးပြောင်းလဲပျက်စီးသွားတော့လည်းပဲတော့ကမဖြစ်ဘူးပရိဒီဝမဖြစ်ဘူးဒုက္ခဒေါမနတမဖြစ်ဘူးဥပါဒံလောကလူတွေဟာပင်မဆင်းရဲတယ်ဆိုတာဒီတဘာဝတရားတွေဖြစ်ပေါ်နေပင်မဆင်းရဲတာပဲအတဏ္ဍာကပယ်လိုက်တာ ਨੇ တောကဆိုတဲ့ဂျင်းတွေကအပူပရိဒီဝဆိုတဲ့ငိုကြွေးရတဲ့အတန်ဒုက္ခဆိုတဲ့ကိုဆင်းရဲမှုဒေါမနတဆိုတဲ့စိတ်ဆင်းရဲမှုဥပယတလို့ခေါ်တဲ့စိတ်ပင်မမှုတွေဒါရီယာလုံးဝပြောက်ပြင်းသွားနိုင်တယ်လို့ဒါရရှိရတဲ့အကျိုးပဲအဲ့တော့တရားဆိုတာအဓိကရှင်ထဲမှာတွေ့တာမှုတွေကင်းမှုပဲဖြစ်တယ်အဲ့ဒီတွေ့တာမှုတွေကိုဘာနဲ့ဖယ်ရှားမှာတော့ဆိုတော့အသိဉာဏ်နဲ့ပဲဖယ်ရှားကြမှာဖြစ်တယ်ပေါ့နော်ဝိပဿနာတရားအထုတာဟာဒါဒီဖယ်ရှားဖို့အထုတာပဲဖြစ်တယ်ဖယ်ရှားရဲဆိုတာအသိဉာဏ်နဲ့မှဖယ်ရှားလို့ရတာဖြစ်လို့အမှန်ကန်သိအောင်ကြိုးစားအထောက်ကြတယ်အမှန်ကန်သိပြီဆိုရင်ထိုအမှန်ကန်သိတဲ့အသိဉာဏ်ကတွေ့တာမှုတွေကိုဖယ်ရှားပြစ်နိုင်တယ်ဒါကြောင့်မို့ဘုရားမြတ်စွာသာသနာတော်မှာသီလဆိုတာလည်းပညာအတွက်ပဲတမာရီဆိုတာလည်းပညာအတွက်ပဲအဓိကကပညာရဖို့အထောက်ကြရတာဖြစ်တယ်အသိပညာဆိုရဲအမှန်ကန်သိမှုကသာလဲထို့အရာအလုံးကိုကိလေသာအလုံးကိုဖယ်ရှားနိုင်တာဖြစ်တယ်အဲ့တော့ရှင်သာရိပုတ္တရာကခရီးထွက်မဲ့ကိုရော်တွေကိုယခုလိုသင်ကြားဆုံးမပြီးတော့ပေးတာဖြစ်တယ်ပေါ့နော်ဒါဟာပြောမယ်ဆိုတော့ရှင်ဘုရားတရားတော်ရဲ့အနှစ်ချုပ်ကိုသင်တာပဲဖြစ်တယ်ဘုရားတရားတော်ရဲ့အနှစ်ချုပ်ဘုရားဘာသာဝင်သူတော်စင်တွေဟာဘာလို့ ਆ မဆရာအနှစ်ချုပ်ပြီးတော့ပြောတဲ့စကားပဲဖြစ်တယ်အလုံးဟာဘုရားဘာသာရဲ့ပုံရိပ်ကိုလည်းပဲထင်ရှားပေါ်လွင်စေတဲ့အရာပဲဖြစ်တယ်ပေါ့မြတ်စွာဘုရားရဲ့ဟောပြောချက်ကိုလည်းအနှစ်ချုပ်ထားလို့တရားဓမ္မရဲ့ပုံရိပ်တွေကိုလည်းပဲပုံပေါ်အောင်ပြောလိုက်တာပဲဖြစ်တယ်ပေါ့အဲ့ဒီမိဂုံးတွေဟာမိဂုံးတဲ့အဖြေတွေဟာလုံးမှတ်သားစရာကောင်းပြီးတော့ဘုရားဘာသာရဲ့အခြေခံအနှစ်ချုပ်ကိုဖော်ပြခြင်းပဲဖြစ်တယ်နိဗ္ဗာန်ဆိုတာလေအဲ့ဒီကိလေသာတွေတွေ့တမှုတွေ ဖြစ်ရာယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတာခန္ဓာ၅ပါးရဲ့ချုပ်ငြိမ်းသွားရာဖြစ်တယ်။အဲ့ဒီယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ချုပ်ငြိမ်းတာဟာကိလေသာနဲ့ကံချုပ်ငြိမ်းမှသာဖြစ်တယ်။ကိလေသာကံဤကိလေသာတွေချုပ်ငြိမ်းသွားခြင်းဟာအကြောင်းတရားရဲ့ချုပ်ငြိမ်းမှုပဲဖြစ်တယ်။ယုတ်ဝေဒနာသင်ညာသင်္ခါရတို့ရဲ့ချုပ်ငြိမ်းမှုဟာအကျိုးတရားရဲ့ချုပ်ငြိမ်းမှုဖြစ်တယ်။အကြောင်းရောအကျိုးရောနှစ်ခုစလုံးချုပ်ငြိမ်းသွားတဲ့သဘာဝကိုပဲနိဗ္ဗာန်လို့ဆိုတာဖြစ်ပါလေ။ဘုရားဝေပါဒတိဝိနည်းနိဗ္ဗာန်ဆိုတာကောင်းကင်ဘုံလည်းမဟုတ်ဘူး။တခြားဒုက္ခဘုံကြီးလည်းမဟုတ်ဘူး။ရှင်တဲ့နှလုံးထဲမှာဒုက္ခပေးနေတဲ့သဘာဝတရားတွေရဲ့ချုပ်ငြိမ်းမှုသာဖြစ်တယ်လို့ဒီလိုမှတ်သားရမှာဖြစ်တယ်ပေါ့။အဲ့တော့ရှင်သာရိပုတ္တရာကမေဃုံနေနဲ့ဖြည်နိကကိုအသေးစိတ်ယခုလိုသင်ကြားပေးပြီးတော့ဆက်ပြီးတော့မိန့်ကြားပြန်တယ်အကုသလိစာဥတော်ဓမ္မေဥပတ္တပိစ္ဆဝိဟရတောဒိဋ္ဌိစေဝဓမ္မေသူခောဝိဟာရောအဘဝိတာစဉ်းစားစရာလေးတစ်ခုမြတ်စွာဘုရားဟောပြောခြင်းနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာကစဉ်းစားဖို့အချုပ်ကိုတစ်ခါပြန်ပြောပြတယ်ဒီအချုပ်ကလည်းအလုံးမှတ်သားစရာကောင်းတယ်မြတ်စွာဘုရားရဲ့ဒီယေရှုဥတီချက်ကုသိုလ်နဲ့အကုသိုလ်အနှစ်ချုပ်ပြောလို့ရှင်အကုသိုလ်ကိုဖယ်ရှားဖို့နဲ့ကုသိုလ်တရားဖြစ်ပွားဖို့ဒီနှစ်ခုဟာဘုရားတရားတော်ရဲ့အနှစ်ချုပ်ပဲဖြစ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်သာရိပုတ္တရာကအနှစ်ချုပ်ပြီးတော့ပြောလိုက်တာငါရှင်တို့အကုသိုလ်တရားတွေရင်ထဲမှာထားနေမဲ့ဆိုရင်ရင်ထဲမှာထားတဲ့ပုဂ္ဂိုလ်လက်ရှိဘဝမှာလည်းချမ်းသာမဲ့မပေးမမှုမဆင်းရဲဘူးတည်တဲ့အခါမှာလည်းကောင်းအသုတိပုံရောက်မယ်အကုသိုလ်တရားတွေရင်ထဲထားရတဲ့နဲ့ချမ်းသာတယ်နော်စိတ်ပင်မမှုတွေမဖြစ်ဘူးတည်တဲ့အခါမှာလည်းကောင်းအသုတိရောက်မယ်ဆိုရင်မြတ်စွာဘုရားဟာအကုသိုလ်တရားတွေကိုအကုသိုလ်တရားတွေနဲ့အကုသိုလ်တရားတွေကိုဖယ်ရှားဖို့တိုက်တော့မှမဟုတ်ဘူးတဲ့ဆိုလိုတာအကုသိုလ်တရားတွေရှိနေပြီးတော့ကောင်းကျိုးချမ်းသာတွေရမယ်ဆိုရင်အကုသိုလ်ပယ်ဖို့တပ္ပပပတ္တအကရဏအကုသိုလ်တရားတွေကိုဖယ်ရှားကြမလုံးကြနဲ့လို့မြတ်စွာဘုရားဟောမှမဟုတ်ဘူးတဲ့ဒါအပြန်အလှန်စဉ်းစားပြောတာအကုသိုလ်ရှိရနဲ့ကောင်းကျိုးချမ်းသာတွေရမယ်နောက်ဘဝလည်းကောင်းအသူကြီးရောက်မယ်ဆိုရင်ဘုရားကအကုသိုလ်ပယ်ဖို့ပြောမှမဟုတ်ဘူးတဲ့အကုသိုလ်ရှင်ထဲမှာရှိနေလို့ရှိရင်မြတ်ဘောဘုရားမလည်းဆင်းရဲဒုက္ခရောက်မယ်စိတ်ပင်ပန်းမယ်စိတ်ပူရမယ်တည်တဲ့အခါမှာလည်းပဲအပင်ငယ်ရဲ့ရောက်မယ်ဒုက္ခိဘုံရောက်မယ်ဒါကြောင့်ဘုရားမြတ်စွာဘုရားအကုသိုလ်တရားတွေကိုဖယ်ဖို့ပြောတာတဲ့တော့စဉ်းစားချက်လေးတွေကိုသင်ပေးတာပေါ့နော်အကုသိုလ်ရှိလျက်နဲ့ကောင်းကျိုးရမယ်ဆိုရင်မြတ်စွာဘုရားဖယ်လို့ပြောမှာမဟုတ်ဘူးတဲ့အကုသိုလ်ရှိနေတော့ဆိုးကျိုးပဲရမှာဖြစ်တယ်။ဒါကြောင့်မို့ဆိုးကျိုးတွေကိုမရစေချင်လို့မြတ်စွာဘုရားအကုသိုလ်ပယ်ဖို့အကုသိုလ်ကိုမလုပ်ကြနဲ့။တပ္ပပပတ္တအာကရဏအကုသိုလ်မှန်သမျှမပြုကြဖို့ဆိုတာကိုတိုက်တွန်းနှိုးဆော်တာဖြစ်တယ်တဲ့။အဲ့ဒါနဲ့အပြန်ပဲဒီစဉ်းစားတွေးခေါ်ပြတာကုသိုလ်တရားတွေရင်ထဲထားလို့ဒုက္ခရောက်မယ်စိတ်ပင်ပန်းမယ်ပူလောင်မယ်ဆိုရင်တည်တဲ့အခါမှာလည်းဒုက္ခိဘုံရောက်မယ်ဆိုရင်နော်ကုသိုလ်တရားတွေရင်ထဲထားဖို့မြတ်စွာဘုရားဟောမှာမဟုတ်ဘူးတဲ့ဆိုလိုတာကကုသိုလ်လုံးလို့ဆင်းရဲတာဆိုတာမရှိဘူးကုသိုလ်လုံးလို့ဒုက္ခိဘုံရောက်တယ်ဆိုတာမရှိဘူးအဲ့ဒါတို့ရှိမယ်ဆိုရင်မြတ်စွာဘုရားကကုသလတုပ္ပသံမရာကုသတရားတွေနဲ့ပြည့်စုံအောင်ကြိုးစားကြလို့ဘယ်တော့မှမတိုက်တွန်းဘူးအဲ့ဒါ ကုသိုလ်တရားနဲ့ပြည့်စုံအောင်ကြိုးစားကြဆိုတာဘာလို့တိုက်တွန်းတာတုံးဆိုရင်နဲ့ကုသိုလ်တရားတွေယင်ထဲမှာရှိနေမယ်ဆိုရင်နေရာထိုင်ရချမ်းသာမယ်စိတ်ပင်မမှုတွေကင်းမယ်စိတ်ပူလောင်မှုတွေကင်းမယ်သစ်ဆုံးသွားတဲ့အခါမှာလည်းပဲကောင်းအသီးတွေပုံရောက်မယ်ဆိုတဲ့ဒီအချိုးခြေစုတွေရှိလို့သာကုသလတုပ္ပတမရာကုသိုလ်နဲ့ပြည့်စုံအောင်လုံးကြလို့မြတ်စွာဘုရားဟောကြားခြင်းဖြစ်တယ်တဲ့အဲ့တော့ဒါနောက်ပိုင်းမှာဒါအနှစ်ချုပ်ပြောလိုက်တာဒါမေခွန်းနဲ့အဖြေတွေကိုသင်ကြားပြပြီးတဲ့နောက်မှာရှင်သာရိပုတ္တရာကအနှစ်ချုပ်တွေပြောပြတာနော်အနှစ်ချုပ်ကိုစဉ်းစားဖို့စဉ်းစားနေရစဉ်းစားဖို့စဉ်းစားနေပေးလိုက်တာမြတ်စွာဘုရားကအကုသိုလ်ရှိနေရင်ရှင်ရဒုက္ခရောက်မယ်ကုသိုလ်ရှိနေမှကုသိုလ်လုံးမှကောင်းကျိုးချမ်းသာရမယ်ဒါပုံမှန်ဟောတာအဲ့လိုဟောခြင်းဟာနော်အကုသိုလ်လုံးရတဲ့နဲ့ချမ်းသာဒုက္ခရမယ်ဆိုရင်အကုသိုလ်ဖယ်ကြလို့ဘယ်တော့မှမဟောဘူးအကုသိုလ်လုံးရင်ဒီအကုသိုလ်ရဲ့အကျိုးဟာဆိုးကျိုးသာရှိတယ်ကောင်းကျိုးမရှိဘူးအဲ့တော့ကုသိုလ်နဲ့ပြည့်စုံအောင်လုပ်ကြဆိုတာကုသိုလ်ရဲ့အကျိုးဟာဆိုးကျိုးမရှိဘူးကောင်းကျိုးသာရှိတယ်ဒါကြောင့်မလို့မြတ်စွာဘုရားတိုက်တွန်းတာလို့အဲ့လိုခီးထွက်မဲ့ယဟန်တန်ဃာတွေကိုအနှစ်ချုပ်ပါတင်ပေးလိုက်တာပေါ့နော်အနှစ်ချုပ်လေးပါတင်ပေးလိုက်တယ်အဲ့လိုရှင်သာရိပုတ္တရာကနောက်ဆုံးဤကုန်းချုပ်ပြီးတော့ဒီသုတ္တမတင်ပေးပြီးဒီနေရာမှာရပ်လိုက်တဲ့အခါဣရမောသာအာသမသာရိပုတ္တောရှင်သာရိပုတ္တရာကအခုလိုတင်ကြားပေးလိုက်တယ်လောကမှာမိကုန်းဤရောက်တဲ့နေရာမှာဘုရားဗန္တနဲ့ပတ်သက်တဲ့မိကုံးတွေဒီလိုတက်လာတတ်တယ်။အဲဒီတက်လာလို့ရှိရင်ဘယ်လိုဖြေမှန်ပေးရမလဲဆိုတာယဟန်တွေကိုသင်ပေးလိုက်တာ။အချင်းညို့ထပ်ပြီးတော့မှတ်သားဖို့ရတော့မြတ်စွာဘုရားဟာဘာဟောတယ်လဲ။ပြီးခဲ့လို့ရှိရင်အဖြေမှန်ကတော့တဏှာရာဂပယ်ဖို့ဟောပါတယ်။ဒါဖြင့်တဏှာရာဂကိုပယ်ဖို့ဟောတယ်ဆိုတာဘယ်မှာဖြစ်တဲ့တဏှာရာဂကိုပယ်ရမှာလဲဘယ်ပုံမှာတဏှာရာဂပယ်ရမှာလဲဆိုရင်ခန္ဓာ၅ပါးအပေါ်မှာတဏှာရာဂပယ်ရမယ်လို့ဟောပါတယ်ဟုတ်ပြီအဲ့လိုဟောတာဟာခန္ဓာ၅ပါးအပေါ်မှာတဏှာရာဂမပယ်လို့ရှင်ဘယ်လိုအပြစ်တွေရှိလို့လဲခန္ဓာ၅ပါးအပေါ်မှာတဏှာရာဂကိုမပယ်လို့ရှိရင်ဒီခန္ဓာ၅ပါးဒီတိုင်းတည်နေမှာမဟုတ်ဘူးပြောင်းလဲမယ်ပြည့်စုံမယ်အဲ့ဒီအချိန်ကြလို့ရှိရင်ခန္ဓာ၅ပါးပေါ်မှာတွေ့တာမှုတဏှာရှိနေတဲ့ပုဂ္ဂိုလ်ဟာယူကျုံမရဖြစ်လိမ့်မယ်သောကပရိဒေဝနဲ့ယူကျုံမရဖြစ်လိမ့်မယ်အဲ့ဒီလိုအပြစ်နာစာရှိလို့ပယ်ခိုင်းတာဧကန်ဒိဋ္ဌယူကျုံမရဖြစ်လာလိမ့်မယ်ခန္ဓာ၅ပါးဆိုတော့ပြည့်မှသေးကြတယ်အနိစ္စဒုက္ခအနတ္တရှောင်းလဲလို့မရဘူးပြည့်မှသေးကြတယ်ဒါကြောင့်အဲ့ဒီပုံမှန်တွေ့တာနေမယ်ဆိုရင်ဒီဆင်းရဲဒုက္ခနဲ့ကြုံရမှာဖြစ်တယ်။ဒါဖြင့်ခန္ဓာ၅ပါးပုံမှန်တွေ့တာမှုကိုပယ်တော့ဘယ်လိုအကျိုးရမှာမို့လဲဆို။ဩခန္ဓာ၅ပါးပုံမှန်တဏှာရာဂကင်းနေဆိုလို့ရှိရင်တဲ့ခန္ဓာ၅ပါးပြတ်သွားစေအောင်တော့ပြောင်းလဲသွားစေအောင်တော့သူ့မှာဆွေးပူပန်မှုတောကပရိဒေဝဆိုတာမဖြစ်ဘူး။စိတ်အေးလက်အေးနဲ့ချမ်းသာသာသာစိတ်ဓာတ်မကြပဲနေနိုင်တယ်အဲ့ဒီအကျိုးကိုရပါတယ်လို့ဒါရှင်သာရိပုတ္တရာကအဲ့ဒီမေခွန်းနဲ့အဖြေလေးတွေကိုအနောက်တိုင်းကိုသွားမဲ့ယဟန်တွေကိုဒေသခြားနာတဲ့အရတ်ဒေသကိုသွားကြမဲ့ကိုရော်တွေဆိုလိုတာအိန္ဒိယရဲ့အနောက်ပိုင်းဒေသကိုရည်ညွှန်းတာဖြစ်တယ်ခုခေတ်ဆိုရင်တော့အနောက်နိုင်ငံတွေတခြားနိုင်ငံတွေသွားတဲ့ပုဂ္ဂိုလ်တွေမေဂုန်ဤဖြစ်တတ်ဖို့ရာဒီတုတ်တန်ကိုသိယူမှတ်သားထားတဲ့ ਨੇ တခြားမေဂုန်ဤလည်းပဲဒီပေါင်တွင်းကပဲဖြစ်ရမယ်နောက်ဆုံးကြတော့ကုသိုလ်အကုသိုလ်ရဲ့ကုသိုလ်အကုသိုလ် ਨੇ ပတ်သက်ပြီးတော့မြတ်စွာဘုရားကဒီအကုသိုလ်မှန်သမျှဆိုးကျိုးပေးတယ်ကုသိုလ်မှန်သမျှကောင်းကျိုးပေးတယ်အကုသိုလ်ကကောင်းကျိုးပေးတာမရှိဘူးကုသိုလ်ကဆိုးကျိုးပေးတာမရှိဘူးဒါကြောင့်မို့အကုသိုလ်ပယ်ဖို့ ਨੇ ကုသိုလ်ကိုပြည့်စုံအောင်လုပ်ဖို့ဆိုတဲ့ဒီတိကျသေးချတဲ့ဆုံးမသွန်သင်ချက်ကိုပေးတယ်ဆိုတာလေးနဲ့ရှင်သာရိပုတ္တရာကဒီသုတ်တန်ကိုဒီကုန်းချုပ်လိုက်တယ် Adamana Deveku Adamado Dari Buddha da Padita Abhinado. Sindari Buddha si layout Chengajare, Ki Dorome Yanoriha. Sindari Buddha, Devyajane Padavi. Chichi Nanda Ji Shibiro. Sindari Buddha, yes, somewhat on the Jadego. Wamyo Nubo, Daru Kobiro. China Ayazwa. Sindari Buddha, which is Udin, Shiku Udinavare. Daga, they water had dog ye, Nigonza Gave Shepare. Romans of your hojare, did you do dandy? Did you so mariha? Yazwa shit, Tatayuda nigema, basside, dog dan the dog ye. So so mare saga, Madame Yad upset the boat. Erlu dog bonha, Tayuda nigama. Yazwa shit. Romans of Yaya, so my dear Roriha, Yamanangama, Pagankika Sabiro, Shaushila Biro, Kaneti, Sausaran in Nenashire, T. David, Tire Bugur in a Shire, Romans of Yaya, so my dear Roriha, Sausabi, my baby so don't she did ago, Durain Durain, Borava, that when I ha. Tisaudi de ma si ni de adinya ni go ko yin de yao chu sa a thau ja ma phit de a kai wi a khu lo khwin ta rong chu sa a ma thau bu so lo shin ta ni ja lo shin di sa au sa pe ri so ra pyaok kwe twa nai ne pyaok kwe twa lo shin di so ma ri ya le be pyaok kwe twa ja ma phit de bo a ro ma pyaok kwe kin a chin yin a pyan lan ti yao chu sa bi lesson kan twa ja ma phit de Biba rega, Tadavi lessenka, Duru Tadavi rega, Biri u lessenka. Erelu, generation to Kugani, generation to Kul, lessenka, Tinja, Doma Dale. Yes, of Yaya, so much de Aroria, ye see T. Dambido. Ludi, Adinia, Puin Leon, be shooters on Yiri Lupchibido, T. Cinema Pede, Tajan, T. Checo, Lene Tavido, Tadana View Sure, Bogoria, Pago Tadana View of Male Sura. A tigarum, yes of ya, yes, so mari. Do they a genea on Pugin Alin indicate that than I view Sipshit. Payade, Jones of Suraga, a juice, a jew, Pobjada, Lopez City. Payade, Jones Hoy, you net in, that than I view Lu, Cornina Mahofu. Or to get that than I view Suram, yes of ya, yes, so my dear Rory. Do I need to yene yaw down, lesson can be done, Nima. Let me gentle Nima, darling. Good dwelling, doesn't have you today. To me, I dwelling, doesn't have you, Shime, Surago. Mamma gang and this sheet, Nalevi. Poram, yes, or yet, so marigo. Tower at D down, a changing lesson, Gandwabu. Choose our atom, Nanya, Pazi, Gondari. She Shimpeya,
Shimpeya,
Pia Rido Rudi, Dama Adinya,
Dama Adinya,
Yashima Dalin,
Yashima Dalin,
Liban Chanago,
Liban Chanago,
Yamabu Naiba Dojo,
Yamabu Naiba Dojo,
Dama Adinya,
Dama Adinya,
Yashi Diya,
Yashi Diya,
Sitan Yale, Dama Devin,
Dama Devin,
Sin Jimba. Yulu Jayu, Meda Dana, Tama Dana, Ya Lurogo, Bilu Javago, Diado Yako, Yudi Limiaswa, Mama Dada, Ayun Talia, Naja Javago.
ญาติโยมญาติโกญาติโยมญาติโกตัตตะวะวุฑฺฑุตัตตะวะวุฑฺฑุอสุจุโรภิญอสุจุโรภิญปูโจจะภะโกอิปูโจจะภะโกอิยะนิยะคุยะนิยะคุอาทุปิโลจายะโตอาทุปิโลจายะโตอิกัมมุอิกัมมุอิกุตุสุจุติอิกุตุสุจุตินิพพานฉันตาอินิพพานฉันตาอิอะจองทอบังอะจองทอบังผิดปาติตะรีผิดปาติตะรี
ဣကမုဣဣ
ကမုဣ
အဖို့ဘာဂကို
အဖို့ဘာဂကို
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမဆာ၍
ဆရာသမားမဆာ၍
ကဘာသူကဘာသာ
ဘာသူကဘာသာ
သူနဲ့ပြမ
သူနဲ့ပြမ
သတ္တဝါများတို့အား
သတ္တဝါများတို့အား
အမြအမြ
အမြအမ
ြဝေငါပါကုန်၏
ဝေငါပါကုန်၏
ကုသိုလ်အမြ
ကုသိုလ်အမြ
ကိုတိရာဇာကုန်သည်ဖြစ်၍
ကိုတိရာဇာကုန်သည်ဖြစ်၍
ကိုစိတ်နှဖျား ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်
းဖြစ်ကြပါစေကုန်သတည်းအာလုံးဈာဇာသမျာအမြအမြအမြရောမူကြပါကုန်သောသာဓုသာဓုသာဓုအာလုံးသာရမြအမြအမြအမြရောမူကြပါကုန်သောသာဓုသာဓုသာဓုအာလုံးသာရမြအမြအမြအမြ you know